MDCF ကဒီမိုကရေစီစင်စဲမပြတ်ထွန်းကားရေးလို့အမည်ပေးထားတဲ့အဖွဲ့ကောင်းဆောင်ကိုထင်ကျော်ကိုအစိုးရဆန့်ကျင်မှုဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတရားစွဲအရေးယူနေတာအခုဆိုရင်ရန်ကုန်တိုင်းမြို့နယ်17မြို့နယ်ကပြည်ထောင်စု17ကြိမ်ချမှတ်လိုက်တဲ့အတွက်စုစုပေါင်း1012နှစ်ရှိနေပြီလို့သိရပါတယ်။ကိုထင်ကျော်ကို2008ခုနှစ်ကကိုစင်းနှုံးကြဆင်းဆန္ဒပြလို့လူသိများခဲ့တယ်လို့တယ်လီဖုန်းစင်ကပ်တစ်ခုကိုတောင်းနဲ့ချီရောင်းနေချိန်မှာစင်ကပ်တစ်ခုကို9000ကျပ်နဲ့ရောင်းပေးဖို့ဆန္ဒပြခဲ့တာအခုနောက်ပိုင်းအစိုးရကိုအယုံကြည်မရှိလှည့်လည်တရားဟောခဲ့တာတွေကြောင့်လည်းလူသိများခဲ့ပါတယ်အလားတူမိချောင်းကန်ရက်ွက်ပြန်ပေးဖို့ဆန္ဒပြနေတဲ့ပြည်သူတွေရဲ့ခေါင်းဆောင်ဦးစိန်တန်းကိုလည်းအဲ့ဒီဆန္ဒပြမှုအတွက်ရန်ကုန်တိုင်းမြို့နယ်၄မြို့နယ်ကထောင်ဒဏ်တွေအသီးသီးချမှတ်လိုက်ပါတယ်အခုလိုမျိုးအစိုးရဆန့်ကျင်လှုပ်ရှားမှုတစ်ခုအတွက်အလီလီခွဲစိတ်ပြီးတရားစီရင်ခံရမှုကမျှတမှုရှိမရှိဥပဒေနဲ့ညီညွတ်မှုရှိမရှိဆိုတာမေးခွန်းထုတ်စရာတွေဖြစ်လာပါတယ်ဒါကြောင့်တရားလွတ်တော်ရှင်းနေဥအောင်သိန်းကိုဥပဒေရှုထောင့်ရမေးကြည့်တော
့ဒီနေ့ဒီမှာလာလူပြမှုမျိုးသုံးမှုကျူးလွန်ခဲ့တဲ့တရားပေါ့နော်စစ်တမ်းပြည်ပြည်ပေးကြရင်အဲစစ်တမ်းပြည်ပြည်ဟာတကောင်းနဲ့အောင်ခံစား권ရှိတယ်လို့ပြမှုဆိုင်ကျင့်သုံးမှာတော့ပေါ်ထားတာပဲဒါပေမဲ့အဲ့ဒီကျင့်သုံးခြင်းတွေကိုတရားရုံးများကလိုက်နာဆောင်ရွက်နေရမရှိဘူးအရင်ကတော့ငါမျိုးနယ်မှာရဲရမှုဆွဲတဲ့မတ်တော်ဝင်ရအပြစ်ရှိရင်ငါပြစ်ပေးဖို့မရှိတယ်။ကိုပဲမျိုးနယ်မှာဖြစ်တဲ့တစ်ဆက်ဆက်တည်းဖြစ်တာမနဲ့မဆိုင်သေးဘူးဆိုပြီးတော့တရားရုံးနေရာအဲ့ဒီလိုအတွေးခေါ်တွေအဲ့ဒီလိုတွေးခေါ်မှုဖြစ်အောင်လေအပေါ်ကကြွတားထားလို့အဲ့ဒီလိုတွေလှုပ်လာကြတာပေါ့နော်။မျိုးနယ်တိုင်းမျိုးနယ်တိုင်းကနေပြီးတော့အဲ့လိုပုံမှန်ဆက်ရှိနေတဲ့အရေးယူမယ်ဆိုရင်အဲ့လိုအရေးယူမှုကတော့တရားမျှတတဲ့အရေးယူမှန်ကန်မျှတတဲ့အရေးယူတရားစီစဉ်ရှိမှုဖြစ်ပါသလားဆိုတာသို့လို့သို့စဉ်းစားကြရည်အများကြီးတွေ့လာနိုင်တာပေါ့ဗျာ
အခုဆိုရင်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင့်ကော်မတီဆိုတာလည်းလွှတ်တော်မှာဖွဲ့စည်းပြီးဆောင်ရွက်နေတာရှိပါတယ်ဒါကြောင့်အခုကိစ္စမှာတရားဥပဒေစိုးမိုးရေးရှုထောင့်အမြင်နဲ့ပတ်သက်လို့သိရအောင်ကော်မတီဝင်လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကိုမေးကြည့်ပါတယ
်ဖြစ်တဲ့အချိန်မတူဘူးဗျာဒေတာမတူအကြောင်းချင်းကမတူဘူးဆိုရင်တော့ဒါတမျိုးပေါ့အဲ့ဒါဆိုရင်တော့ခွဲခြားလို့ရတယ်သူဖြစ်ချင်းကတော့လုံရက်တခုဖြစ်ချင်းတခုအကြောင်းချင်းတခုကတစ်မျိုးအနေနဲ့တစ်မျိုးအနေနဲ့မတူရင်တော့ကျွန်တော်မသိဘူးဒါပေမဲ့ဖြစ်ချင်းတခုလည်းအကြောင်းချင်းတခုလည်းဆိုလို့ရှိရင်တော့အဲ့ဒီဟာတခုလည်းပဲခြားရမယ်ဥပဒေသဘောအနေဆိုအဲ့ဒါတရားဥပဒေစိုးမိုးမှုရှိတာပေါ့ဗျာ
ဒါပြင်တက်ကြွလှုပ်ရှားသူတွေရဲ့အမြင်နဲ့လူခွင့်ရေးရှုထောင့်ကိုလည်း88မျိုးဆက်ညီညာရင်းနဲ့ပွင့်လင်းလူဖွဲ့စည်းကလူခွင့်ရေးကော်မတီတာဝန်ခံကိုပြုံးချူကိုမေးကြည့်ပါတယ်
ဖွဲ့စည်းပုံအရာရောနိုင်ငံတကာလူခွင့်ရေးကြီးညာဆန္ဒညမှာရောနိုင်ငံသားတွေရဲ့ရပိုင်ခွင့်တွေအရာရောကြီးညာဆန္ဒပေါ်ထုတ်ခွင့်တွေမှာနိုင်ငံသားတွေအတွက်ရှိနေတဲ့အတွက်ဒီလိုမျိုးအရေးယူမှုတွေဒါဇောင်းပီးပြီးလုပ်နေမယ်ဆိုလို့ရှိရင်ရရှိမှာပြောင်းလဲရေးမှာနိုင်ငံသားရဲ့ပါဝင်မှုတွေဟာအသာစီတွေဖြစ်နိုင်တဲ့အပြင်ကိုအရေးယူခံမှုတွေထပ်ခါတလဲလဲထပ်ဖြစ်နေမယ်လီလီပြီးတော့ခုလိုမျိုးတရားရုံးတွေကနေပြီးတော့စီရင်ချက်ချပြီးတော့နှစ်တည်အများကြီးကြခံရတဲ့ဆိုတဲ့ကိစ္စကဒီအပြောင်းလဲကာလမှာမဖြစ်တင်တော့တဲ့ကိစ္စတွေဖြစ်တယ်။အရင်တော့ကလည်းဒီလိုမျိုးပြစ်မှုလုပ်တယ်ဆိုပြီးတော့စုဆောင်မှုတွေနဲ့ပတ်သက်ပြီးတော့မြို့နယ်တွေခွဲခွဲပြီးတော့ထောင်ချခဲ့တဲ့တာဝန်ကြီးရှိခဲ့တယ်။အဲ့လိုမျိုးလို့အရင်တော့လိုအပြုမှုတွေကိုပြန်လည်ပြီးသုံးသပ်ဖို့လိုတယ်လို့အပြောင်းလဲကာလမှာလည်းသဘောထားကြီးကြီးနဲ့ပြဿနာရက်တွေကိုဖြေရှင်းတဲ့အခါမှာစစ်ဆက်ဆွေးနွေးညှိနှိုင်းရေးဆိုတဲ့အလေးထားတွေကိုပေါ်ဆောင်ပေးဖို့လိုတယ်။အဲ့ဒါမှမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဟာအပြောင်းလဲကာလမှာအငင်းပွားစရာတွေအများကြီးဖြစ်လာနိုင်တဲ့ရှိတဲ့အပြင်ကိုနိုင်ငံသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့မျက်နှာဆုံးရှုံးမှုတွေလည်းအများကြီးဖြစ်သွားနိုင
်။ Amnesty International လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာလူချင်းချမ်းသာ권အဖွဲ့ကလည်းကိုထင်ကျော်ကိုယုံကြည်ချက်အကျဉ်းသားလို့သတ်မှတ်လိုက်ပြီးအခုလိုထောင်ထဲအလီလီချမှတ်လိုက်တာကိုအတိတ်ပဲမရှိတဲ့တရားစီရင်မှုလို့ပြောဆိုလိုက်ပါတယ်ခင်ဗျာ။